ချမ်းသာတဲ့နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးတွေတန်းထဲချပြီးရရှိနေတာကိုတွေ့ရှိနေတဲ့ဆင်းရဲတဲ့နိုင်ငံတချို့ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအစဉ်ကနေရရှိမဲ့ဆေးတွေကိုစောင့်ဆိုင်းမနေတော့ဘဲခုနှစ်ခုဟန်တဲ့ကာကွယ်ဆေးတွေရဖို့လှုံ့ဆော်လာနေကြပါတယ်။အမေရိကအလဲပိုင်းကဆင်းရဲတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ Honduras နိုင်ငံကဟွန်ဒူရန်ပုဂ္ဂလိကစီးပွားရေးကောင်စီဥက္ကဋ္ဌဝမ်ကာလုစကီဖီက COVID-19 ကာကွယ်ဆေးတွေအတွက်ပြည်သူတွေစိတ်အေးရစေဖို့ဘျူရိုကရေစီဆန်တဲ့လမ်းစဉ်တွေနဲ့အမှားယွင်းတဲ့ဆုံးဖြတ်ချက်တွေကိုစောင့်နေလို့မဖြစ်တော့ဘူးလို့ AP သတင်းဌာနကပြောပါရယ်။ Serbia နိုင်ငံကလည်း WHO ရဲ့ COVAX ကာကွယ်ဆေးအစီအစဉ်ထဲမှာပါဝင်နေပြီးယူရိုငွေ၄သန်းပေးသွင်းထားပြီးဖြစ်ပေမဲ့ကိုနီကိုဟန်ရဲ့ကာကွယ်ဆေးဝယ်ယူရေးဈေးကွက်ထက်ကိုလည်းဝင်ရောက်လာခဲ့ပါရယ်။ချမ်းသာတဲ့နိုင်ငံတွေကာကွယ်ဆေးရနေတာကိုမြင်တွေ့ရပြီးတဲ့နောက်အချိန်ထပ်မဆောင်နိုင်တော့ဘူးလို့ Serbia သမ္မတ Alexander Vučić ကပြောပါရယ်။ကာကွယ်ဆေးတွေနိုင်ငံအားလုံးရရှိရေးအတွက် WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကလည်းလိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုမျှဝေလုပ်ကံခွင့်ပေးဖို့ဆေးကုမ္ပဏီတွေကိုတောက်ကြနေကတောင်းဆိုခဲ့ပါတယ်။ John Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစီးရင်တွေအရအခုချိန်ထိတစ်ကမ္ဘာလုံး COVID-19 ကူးစက်သူ105သန်းနဲ့သေဆုံးသူ2.3သန်းရှိနေပြီဖြစ်ပါတယ်။